ရုရှားနိုင်ငံမှာရှိလာမယ့်အပတ်တည်းကိုဗစ် -19 ကာကွယ်စေလူအပြောင်များကိုထိုးနှံပေးမယ့်အစီအစဉ်ကိုစတင်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားအာဏာပိုင်တွေကိုပူတင်ဦးနေကအမိန့်ပေးလိုက်ပါတယ်
။ Это даёт нам возможность начать, если не массовую, то масштабную.
အခုချိန်မှာလူအမျိုးများကိုကာဝတ်ဆေးထိုးပေးဖို့အခွင့်အရေးပေးရလာပြီဖြစ်ကြောင်းပထမဆုံးအနေနဲ့ကျန်းမာရေးဝန်ထမ်းတွေနဲ့ဆရာဆရာမတွေကိုကာဝတ်ဆေးထိုးပေးရမှာဖြစ်ကြောင်းအဲ့ဒီနောက်တော့လူအမျိုးများကိုကာဝတ်ဆေးထိုးနှံပေးဖို့စတင်လှုပ်ဆောင်ရမှာဖြစ်ကြောင်းရုရှားသမ္မတပူတင်ကပြောပါတယ်။လာမယ့်ရက်တွေထဲရုရှားနိုင်ငံအနေနဲ့ကာဝတ်ထိုးဆေးနှစ်သန်းကိုထုတ်လုပ်သွားမယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့လကတော့ရုရှားတို့ထုတ်လုပ်ထားတဲ့ Sputnik V လို့ခေါ်တဲ့ကာဝတ်ဆေးက92ရာခိုင်နှုန်းထိရောက်တယ်လို့ရုရှားနိုင်ငံကကြေညာထားပါတယ်။ကာဝတ်ဆေးအမြောက်များထိုးနိုင်ရမယ့်အစီအစဉ်ကိုမိမိစန္ဒအပေါ်အခြေခံပြီးဒီဇင်ဘာလထဲစတင်ထိုးနှံပေးမယ်လို့လည်းရုရှားဒုတိယဝန်ကြီးချုပ်တီရှာနာဂိုလီကိုဗာကပြောပါတယ်။ဒုတိယလှိုင်းယောဂကုသမှုကိုတုံ့ပြန်ဖို့ရုရှားတို့ကအသွာလာပိတ်ပင်မှုတွေမလုပ်ဘဲကုသတဲ့နေရာတွေကိုသာရွေးပြီးကန့်သတ်မှုတွေချမှတ်နေတာဖြစ်ပါတယ်။ရုရှားတို့ရဲ့ကာကွယ်ဆေးကိုပြည်ပနိုင်ငံတွေကိုတင်ပို့ဖို့ဆွေးနွေးနေချိန်မှာပဲရုရှားနိုင်ငံသားတွေကိုကာကွယ်ဆေးဦးစားပေးထိုးနှံသွားမှာဖြစ်တယ်လို့လည်းရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကကတိပေးထားပါတယ်။ကုသမှုပေါင်း2,000-3,000ကျော်ရှိတဲ့ရုရှားနိုင်ငံဟာအမေရိကန်ပြည်ထောင်စု၊အိန္ဒိယနဲ့ဘရာဇီးနိုင်ငံတို့နောက်ကမ္ဘာမှာသရုပ်ထအများဆုံးကိုဗစ် -19 ကူးစက်ခံရတဲ့နိုင်ငံဖြစ်ပါတယ်။